ဇကာတီနယ်ကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ရဲ့ကံကြွယ်ဆောင်ရွက်ပုံတွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုကိုတနင်္လာနေ့ကနေပြည်တော်မှာလုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဆန္ဒပြသူများပြားကဒေါ်ဆန်းစုကြည်ပုံတွေနဲ့သူ့ကိုထောက်ခံတဲ့စာသားတွေပါတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ခဲ့ကြပါတယ်။ဒီလိုထောက်ခံဆန္ဒပြပွဲတွေကိုမြန်မာနိုင်ငံအတွင်းနေရာတော်မြန်မာမှာသာမကပြည်ပရောက်မြန်မာနယ်ပယ်တွေကလည်းသူတို့နေထိုင်ရာနေရာဒေသအသီးသီးမှာလုပ်ကြတာတွေရှိထားပါတယ်။ဒီတော့ဒီမှာပဲရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်သွားကြတဲ့အခါမှာသာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြစ်ရှင်းနိုင်မယ်လို့အိန္ဒိယနိုင်ငံကတနင်္လာနေ့မှာပြောပါတယ်။ဒုက္ခသည်ရေဆူနေဖို့တကားမြို့တော်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားရွေးဝန်ကြီးဆူရှမာဆော်ရော့စ်ကဘင်္ဂလားဒေ့ရှ်နိုင်ငံသားရွေးဝန်ကြီးအေဟ်မမူအလီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောတာပါ။ဒီအကြက်တဲအတွက်တခုတည်းသောရေရှည်ဖြေကတော့မြန်မာနိုင်ငံကခိုင်ပြည်နယ်မှာနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်လူမှုစည်းဝါးနဲ့အခြေခံဆောက်အုံတွေအလျင်အမြန်ဖွံ့ဖြိုးတိုးတက်လာဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးဆူရှမာကပြောပါတယ်။လက်ရှိအခြေအနေအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာရေးမြန်မာနိုင်ငံပေါ်အဆက်မပြတ်တရားပြတဲ့နေရာမှာအိန္ဒိယနိုင်ငံကကူညီလှုပ်ဆောင်ပေးဖို့အဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးအာလီကတိုက်တွန်းသွားပါတယ်။